โอเคคลีทุกๆอย่างวันนี้ปอมอคะดร.สวัสดีครับကျွန်တော်တို့ဒီကလေးငယ်တွေအတွက်ပေါ့နော်ဒီဖြည့်ဆွတ်စာကျွေးတဲ့အခါမှာမှတ်ရလွယ်အောင်လို့ဆရာဒီ Facebook ပေါ်မှာပေါ့နော်ကြပြားလေးတဘောရေးရတာကိုကျွန်တော်တို့တွေ့လဲရပါတယ်ဆရာအဲ့ဒါကြောင့်မလို့အခုလို့ဒီမှတ်လွယ်အောင်ပေါ့ဆရာကြပြားလေးပါတွဲပြီးတော့ဆရာရှင်းပြပေးပါလား
ကလေးတွေမှာဟိုဖြည့်ဆွတ်စာပေါ့မိခင်တို့6လတည်းရတော့မိခင်တို့တမျိုးသက်တိုက်တင်နေဘာမှမကျွေးသင့်ဘူးအဲ6လစပြီးတော့ဒီဖြည့်ဆွတ်စာတွေကျွေးကြမယ်ပေါ့နော်အဲ့တော့ဒါလည်းကလေးမိပါလေးအနေနဲ့နေရာလေးလေးရှိတဲ့မိဘမှာဘယ်လိုဖြည့်ဆွတ်စာကြီးချွေးရမလဲဘယ်လိုပုံစံနဲ့ချွေးရမလဲဆိုတာကျွန်တော်တို့အတွက်အနေနဲ့မိခံတဲ့မိဘပေါ့နော်အဲဒါကြောင့်လည်းကျွန်တော်တို့ဒီ UNICEF ကတွေ့အချံပြီးချက်ဆက်ချက်ပေါ့နော်ဒါကိုခြေခံပြီးတော့ဖြည့်ဆွတ်စာချွေးမွေးရမှတ်ပါဆက်ချက်ကလေးတို့အတွက်ဆိုတဲ့ကြံရည်ကျွန်တော်ရဲ့ Facebook page မှာတင်ထားလိုက်ပါ
ဟုတ်ကဲ့ဆရာအဲ့တော့နံပါတ်1အချက်ကနေစပြီးတော့ကြော့ပြပေးပါလားဆရာအသေးစိတ်လေး
နံပါတ်1ကတော့ဝိဇာမှတ်ွယ်6လရွယ်တို့တမျိုးလေးတိုက်ပါမယ်ဖြည့်ဆွတ်အစာဟုသမျှ6လရောက်မှဖြည့်ဖြည့်အစာလို့ကျွန်တော်ဆက်ထားပါမယ်ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆုံးလေအာရဖြစ်တဲ့အကောင်းဆုံးအာရလည်းဖြစ်တယ်ဒါကြောင့်မို့မိခင်တို့တိုက်နေကလေးအတွက်လိုအပ်တဲ့အာရတွေအကုန်ရပြီးသားပါပါပြီးတော့တမင်းကျွေးလိုက်တဲ့ဆိုလို့ရှိရင်ကလေးကတိုက်ဝသွားရင်အဲဒီမိခင်တို့ကိုအပြေဝဆိုတော့မှပေါ့အဲတော့ဘာနဲ့သတ်တူလဲဆိုတော့6လမတိုင်ခင်မှာဖြည့်ဆွတ်အစာကြီးတာဆိုလို့ရှိရင်ကိုယ်ကလေးကိုကောင်းဆုံးကြရားရင်ကိုကောင်းဆုံးစာဟာရရမယ်စာတို့စိတ်တပိုင်းကိုဒုတိယအဆင့်တတိယအဆင့်စာစာကြီးကြည့်ပြီးအမေတို့ကရော့တော့မဆိုးရပါဘူးဒါကြောင့်မို့6လအထိမိခင်တို့တို့လည်းတိုက်ရပါမယ်ကြီးလည်းမတိုက်ရပါဘူးနော်အဲကြီးကမိခင်တို့လည်းပါရတဲ့ဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုရတာကတော့ဒီ6လနောက်ပိုင်းကြမှာပဲဖြည့်ဆွတ်စာကစကျူးရမယ်ပေါ့နော်အဲ့ဒီမတိုင်ခင်တော့လုံးဝမကျွေးသင့်ဘူးကလေးကိုဒုက္ခပေးနေတယ်ပေါ့ဆရာနော
်ဟုတ်ပါဒီလည်းမတိုက်ကြပါဘ
ူးနော်။ Okay အဲ့တော့နောက်တစ်ချက်ကောင်ဆရာကြီး6လပြည့်ပြီးတဲ့အခါမှာနောက်လိုက်နာတဲ့တစ်ချက်ကောင်ဆရာကြီ
း။ကျွန်တော်ဖြည့်ဆွတ်စာကျွေးတဲ့အခါဆင်းရဲစေသွားချုံပြီပါ။ရပါဆုံးမပြောလေပြ။အတင်းချက်မကျွေးရဆိုဒုတိယအချက်နည်းရှိပါ။ဆိုတော့ဖြည့်ဆွတ်စာတွေကျွေးတဲ့အခါမှာလည်းဒီကျွန်တော်မိခင်တို့က6လ8လလောက်တည်လုံလောက်ပါ။အဲ့တော့6လမှာတပြေးပြေးစပြီးတော့လေးချင်းလို့ကိုပြောတာပါ။ဒီနေ့6လပြည့်တယ်နဲ့နောက်တစ်နေ့ကျတော့ကျေးဇူးတင်ရဲ့လို့တော့အများကြီးပမာဏမြန်မာကျေးရတယ်လို့ခေါ်ပါဦး။ဒါချင်းချင်းချင်းအနေနဲ့နည်းနည်းချင်းအနေစားမယ်။နောက်ပြီးတော့ကလေးရတခါကြီးလည်းစားအောင်ပေါ့နော်။အဲကြလည်းဆက်လက်ရှိချင်လည်းရှိနေချောမျိုးပြီးတော့ကျွေးရမယ်။နောက်ပြီးတော့ကျတော့တခါလာလဲဒီပုံစံတခါလာလဲဒီပုံစံဆိုရင်ဒီမစားချင်ဘူးနော်။အရသာလည်းကောင်းမို့အောင်နောက်ဆန်ဒက်လေးနဲ့စားမယ်ငါ။နောက်ဆန်ဒက်လေးလုံးမယ်နောက်မှတင်းကြိုလေးလုံးမယ်။နောက်ပြောကြီးလေးချေးမယ်အဲ့လိုမျိုးပေါ့။ရတာဆိုမှပြောလေပြပါတော့။ဒါတင်းကြက်ကလေးမစားကြလို့လည်းမကျွေးရပါဘူး။ကလေးစားနိုင်တဲ့လောက်ကိုပဲအရင်စားကြည့်ကြည့်ပါ။ဟု
တ်ကဲ့ဆရာအဓိကတော့ဒီကလေးစားခြင်းစိတ်ရှိလောက်မြူဆွဲပေးပါပေါ့ဆရာနော်။အတင်းကြက်မလုပ်ဖို့ဖြည့်ပြခြင်းကျွေးလေရ။
ညလောက်ကြည့်ပြီးတော့ကျွေးဖို့မဟုတ်ပါဘူး
။ဟုတ်ကဲ့နောက်တစ်ချက်ကတော့ဆရာလိုက်လာတင်လား
။ကျွန်တော်ကတော့ပကံခွက်ရောက်တဲ့ဆေးမယ်။တန်ချင်းတို့ကအရေးကြီးတယ်။သူကနည်းနည်းချက်ချင်းကျွေးနောက်တစ်ချိန်နဲ့ပြန်ရင်းနေလို့ကျွန်တော်ဆက်ထားပါတယ်။ဘောရကကလေးကျွေးတဲ့ပကံခွဲရောက်တဲ့လက်တူကဆင်းရှင်းလို့လိုပါလေ။အတန်းချင်းအဲ့ဒီကပဲရောဂါပိုးဝင်ပြီးတော့ကလေးဝမ်းဝမ်းပြောင်းဖို့ရှော့ဖြစ်တယ်ပေါ့နော်။ကလေးစားရကျွေးတဲ့ခါမှာကူကူနွေးနွေးချက်ပြုတ်ပြီးရတာမှချက်ချင်းကျွေးဖို့ကောင်းတယ်။နောက်တစ်ခါပြန်ကျွေးရမယ်ဆိုလို့ရှိရင်ပြန်ကျွေးဖို့လိုတယ်ပေါ့။ကလေးကိုကျွန်တော်ဆက်ထားပါ
။ဟုတ်ကဲ့ဆရာ။ဒီကတော့ဒီစားစားဒီတန်ရှင်းပြီးတော့ကူကူနွေးနွေးဖြစ်ဖို့ပါဆရာနော်
။ဟုတ်ပါ
ဟုတ်ကဲ့
ဒီရပ်ပုံလေးတော့မရဘူးပေါ့နော်မင်းတို့လေ
းဟုတ်ကဲ့ဆရာနောက်တစ်ချက်ကောဆရာကြီ
းတစ်ချက်6လဆောက်ကျွေးတယ်မှာပမာဏကနည်းနည်းတာပေါ့ခုနကကျွန်တော်ပြောသလိုဒီကိနေတော့ညကစကျွေးပြီဆိုတာနဲ့အများကြီးကျွေးကျင်ကြတယ်ပေါ့နော်အဲညစကျွေးကျင်ကြတယ်အဲ့လိုမဟုတ်ပါဘူးပမာဏတကယ်တော့ဒီစားတာမှာမိခင်တို့နဲ့တော်တော်လေးလုံလောက်ပြီးပါတဖြည်းဖြည်းချင်းကျွန်တော်ကဖြစ်လို့ပြီး
ဟုတ်ကဲ့ဆရာအများတိုင်းလည်းမကောင်းဘူးဆရာနော်ဖြည်းဖြည်းချင်းနည်းနည်း
အများလည်းစားမှာမဟုတ်ဘူးနော
်ဟုတ်ကဲ့ဆရာ
ဖြည်းဖြည်းချင်းတော
့ဟုတ်ကဲ့အစာပိုင်းဖြစ်တဲ့အတွက်ပေါ့ဆရာနော်ဟုတ်ကဲ့နောက်တစ်ချက်ကောဆရာကြီးလိုက်နာတင်တာရှိသေးလားဆရာ
နောက်တစ်ချက်ကတော့မြန်မာ၅ချက်ကနှစ်ချက်တူပုံရိပ်ကျွေးဤကိလို့လည်းမကြက်သေးဘူးနော်ကလေးနှစ်ပြန်နှစ်ချက်တူဖြည်းဖြည်းချင်းနဲ့ပုံကျွေးသွားမယ်ပေါ့နော်ဒါပေမဲ့ဤကိလို့ဖြတ်ဖို့လည်းမဟုတ်ပါဘူးဆောင်းလမ်းမှာစားပြီးဖြည်းဆွတ်အစာကျွေးလို့ဤကိလို့ကတစ်နှစ်အထိလေတော့အကျိုးမှုလို့ပါလေ
ဟုတ်ကဲ့ဆရာကြီးအဓိကတော့ဒီကလေးကြိုက်တာကိုပို့ပြီးတော့က ကျွေးဖို့ကောင်းတယ်ပေါ့ဆရာနော်သူစိတ်ချလိုက်ကျွေးတဲ့တပတ်ဟုတ်ကဲ့နှုတ်ကလည်းမဖြတ်တင်သေးဘူးပေါ့ဟုတ
်တယ်
ပါဟုတ်ကဲ့ဆရာခါရ
ပြအောင်လည်းကျွေး
ရဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ချက်ရောဒီဖြစ်ဆဆာနဲ့ပတ်သက်ပြီးတော့နံပါတ်6ပေါ့ဆရာနော်နံ
ပါတ်6ကတော့ပြုံလောင်းသာမစပြင်းမှာဝါဒီပညာတက်လွယ်တာပေါ့နော်သူကမိမိနဲ့ထင်တာကကလေးဆိုလို့ရှိရင်မှောက်နေအောင်ချက်ရမယ်လို့ထင်တယ်ပေါ့နော်အမှန်တော့အဲ့လိုမလုပ်ပါဘူးဆက်လို့ပြောလို့ရှိရင်သူကစားလို့ရပါတယ်ရတော့ဒီမှာဆန်တို့လိုဟာမျိုးဇွန်တဲ့ချေချွေနော်အဲ့ဒါဆိုလို့ရှိရင်စားလို့ရတယ်အဲ့တော့ဝါရဲပညာနဲ့တော့တက်လွယ်ပါတယ်နောက်ရှင်းလာရင်မှထိုင်ကြကိုယ်တိုင်ကိုယ်ရေးစားနိုင်ကြဆိုကလေးကရှင်းလာရင်တော့ရောက်လာလို့ရှိရင်တော့သူကခလေးချုံမို့လို့ရိုက်ပြနေသူလည်းသူကန်စားတော့တော့တော့သွားရတယ်တော့လည်းတော်လေးထွက်လာတယ်ပေါ့နော်ဘာမှတော့တည်ရသည်တဖို့အောင်မှသွားတာရှိပါတယ်နောက်တစ်နေ့သားလေးကိုလူလေသမီးဝိုင်းမှသူပါမယ်ဆိုတော့တနေ့ချီလို့ရှိရင်အတက်ကျွေးကြတော့တိတ်မလို့တော့ပါဘူးမိသားစုရဲ့အမေဝိုင်းမှာမိသားစုနဲ့အတူတူစားလို့ရပါတယ်ဖေကူလာရီဆက်တာရောကလေးရစားမှမဟုတ်တော့ဒါနဲ့စားတော့ပြီဆိုရင်စားလို့ရပါတယ်တော့ပြပြတည်တည်တုံးရင်ကြီးအကောင်းဆုံးကိုသူတက်ရင်းဆိုလေးစားနိုင်တော့တနေ့ကလေးစားနိုင်တော့ဟိုသားငါးပါတော့ဆိုတော့ကျက်လာတည်တည်လေးတုံးကျွေးမယ်စင်ခေါ်လို့ကျင်းလို့နော်တော့ကျန်တာကလေးရအများစုကကလေးဆိုရင်အမေနဲ့အကြိုက်ကျွေးရတယ်ဟင်းကိုမကျွေးရဘူးလို့ယူဆကြတယ်ပေါ့နော်တကယ်တော့မှားပါတယ်အကောင်းဆုံးဟာပေါ့နော်ဆိုတော့ဒီကောင်စားရစားတော့တယ်မှာအကောင်းဆုံးဟာကလေးကိုဦးစားပေးပြီးဖေးရမှာပါဒါဆိုရင်ဆင်းရဲတဲ့သူတို့ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ